စနေနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကာလ COVID-19 ကူးစက်မှုမြင့်တက်နေရတဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတောက်ကြနေကရုပ်တံကတဆင့်ထပ်မံတတိပေးပြောကြားလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။ကျမအင်ဂျင်နိုင်ပါရှင်။ကျမရေးနဲ့အောက်စားဝင်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်စီရင်အရလက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်းဟာ9,600 ကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာ1,600ကျော်ရှိနေပါတယ်။နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမတိုင်ခင်လူစုလူဝေးတွေနဲ့မဲဆွယ်စည်းရုံးတာတခါရွေးကောက်ပွဲညရန်ကုန်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဌာနချုပ်ရှိထောက်ခံသူတွေယာနဲ့ချီစုယုံပြီးအောင်ပွဲခံခဲ့ကြပါတယ်။အခုလို COVID-19 ကပ်ရောဂါရင်ဆိုင်နေရတဲ့ကာလလူစုလူဝေးတွေကြောင့်ကူးစက်မှုနှုန်းတိုးလာနေတဲ့အချိန်နဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းပြည်သူကိုတိုက်ရိုက်ထိတွေ့ပြောကြားတဲ့အစီအစဉ်တွေလည်းခက်စိတ်စိတ်လှုပ်လာပါတယ်။ပုံမှန်တနေ့ကနေတိုင်းထုံးလွှင့်နေတဲ့ရုပ်တံမိကုံးအပြင်မင်းရဲ့တောက်ကြနေကလည်းဒေါက်တာဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေတွေကိုထပ်မံပြီးလူထုကိုအခုလိုတိုက်ရိုက်အသိပေးပြောကြားခဲ့ပါတယ်
။ကျွန်တော်တို့ခံမှန်းတဲ့အတိုင်းပဲပေါ့နော်။ COVID နဲ့ပြန်ပြီးတော့ပြန်ပေါင်းမှုကများလာပါတယ်။ဒါတွက်လိုက်မယ်ဆိုလို့ရှိရင်ရွေးကောက်ပွဲပြီးကာလနဲ့အခုအထိဆိုလို့ရှိရင်တစ်ပတ်ဆယ်ရဲ့ဆိုတော့ဒါစနေတဲ့သဘောပါပဲ။နောက်တစ်ပတ်လောက်ဆိုရင်နည်းနည်းပိုပြီးတော့လည်းမြင့်လာနိုင်တဲ့အခြေအနေရှိပါတယ်။ဒီဟာအတွက်လည်းကျမတို့ကျမကြီးနဲ့အားကစားဝင်ကြီးဌာနကနေပြင်ဆင်ထားပေးတာပါ။ပြည်သူတွေကလည်းပြင်ဆင်ထားဖို့လိုပါတယ
်။ဒါအပြင်ကိုဗစ်ကြောင့်သေဆုံးသူအများပြားဟာဆေးရုံတက်တာနောက်ကျတဲ့အတွက်ကြောင့်ဖြစ်တယ်လို့သိရတဲ့အတွက်အခုနောက်ပိုင်းဆေးရုံတွေမှာတည်တည်ချာချာစီစဉ်ထားကြောင်းလဲဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အခုလိုရွေးကောက်ပွဲအလွန်မြန်မာနိုင်ငံမှာကိုဗစ်ထိန်းချုပ်ရေးကင်တွယ်ပုံအပေါ်ကျမကြီးတင်ညာရှင်ဒေါက်တာတင်မောင်တန်းရဲ့သုံးသပ်ချက်ကတော့
ဟိုများသောအားဖြင့်တော့ဟိုဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်တိတ်ပြီးထိုးတက်သွားလဲဆိုလို့ရှိရင်ဒီပြန်ပြီးတော့ချုပ်လာတာပေါ့နော်အသွားလာရင်လည်းတော့ပြန်ပြီးလုပ်ရတာပဲဒါကတော့ကျွန်တော်ပြန်နိုင်ငံမှာလည်းအခုလည်းstay home လို့ပြောတဲ့အိမ်ကြီးအမိန့်တွေပါလေထုတ်ပြန်ပြီးတော့လုပ်တာပေါ့နော်တော့ဖိခဲရှိတာကအမေရိကန်မှာရောမြန်မာမှာရောရွေးကောက်ပွဲကာလဆန္ဒပြတာပေါ့နော်ဒါကတိုင်ပြေဖို့တော်တော်ခက်တဲ့ကိစ္စပေါ့ကျွန်တော်အဲ့ဒီရဲ့အကျိုးဆက်ဖြစ်တဲ့ covid မြင့်တက်မှုကလည်းမလဲမလျှောက်တာကြုံရတာပေါ့နော်အမေရိကန်မှာဆိုလဲအသွားလာတယ်ထိမ့်သိမ့်မှုအိမ်မာနေမှုအချုပ်ကန်အနေနဲ့ပြန်လုပ်ရတယ်မြန်မာနိုင်ငံမှာလည်းအဲ့ဒီလိုကြီးညာချက်တွေထွက်လာတယ်ပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါနဲ့ဆက်ပြီးဖြစ်လာတာကကျွန်တော်တို့လက်လုပ်လို့စားတဲ့အတွက်အခက်အခဲပေါ့အဲ့ဒီအတွက်လည်းအင်္ဂွေ4000ဒါဆွေးရနေပြီပေးတယ်တို့တည်ရတယ်နော်ပြီးရင်အဲ့ဒီပုံမှန်မူတည်ပြီးတော့လည်းဘယ်လိုများပြန်ပြီးတော့ကြောင်းမလဲပေါ့နော်ဘလို့ရှိလျှောက်သွားမယ်ဆိုတာကတော့ကြုံတွေ့လာတဲ့ကိုဗစ်ကနမှုပေါ်မှာအများကြီးမူတည်နိုင်တယ်လို့ထင်တယ်
။မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အတွေ့အကြုံတွေရှိလာပြီးဖြစ်တဲ့အတွက်ကဏ္ဍအလိုက်အလျှော့အတင်းစီရင်စီကံကန့်သက်ချက်တွေချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါက်တာဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းစိန်ခေါ်ချက်အစ်စ်တွေထပ်ပြီးရှိလာမယ့်အရေးကိုတော့သတိထားဖို့လိုကြောင်းဒေါက်တာတင်မောင်တန်းကပြောပါတယ်။ရောဂါကူးစက်မှုထိန်းချုပ်ရေးဆောင်းရာသီခရစ်စမတ်နဲ့နှစ်တကူကာလလူစုလူဝေးကျင်းပတဲ့ပွဲတော်မျိုးတွေကိုတော့အစိုးရဘက်ကခွင့်ပြုမှာမဟုတ်ဘူးလို့လည်းဒေါက်တာဆန်းစုကြည်ကအကြေညာခဲ့ပါတယ်။ဒါအပြင်မကြခင်ထွက်ပေါ်လာဖို့ရှိနေတဲ့ COVID-19 ရောဂါကာကွယ်ဆေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမြန်ဆုံးရရှိနိုင်ရေးကြိုးပမ်းဆောင်ရွက်နေကြောင်းလည်းသူကအခုလိုပြောသွားပါတယ
်။ကမ္ဘာလုံးဆိုင်ရာကျန်းမာရေးအထောက်အကူအဖွဲ့များရဲ့အကူအညီနဲ့မြန်မြန်ဆန်ဆန်စွာပြည်သူတွေအတွက်ကာကွယ်ဆေးရအောင်လုပ်ဖို့အစီအစဉ်တွေလုပ်ထားပါတယ်။ဒီကာကွယ်ဆေးကြီးကိုတူလှမ်းဖို့အပြန့်ပြုတ်ဖို့ထိုးပေးဖို့ဒီဟာတွေအစီအစဉ်တွေလည်းကျွန်တော်တို့စပြီးလုပ်နေပါပြီ
။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးတပတ်အကြာနိုဝင်ဘာလ15ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကလွဲလို့ရန်ကုန်နဲ့အခြားပြည်နယ်နဲ့တိုင်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စစ်တမ်းတွေကဖော်ပြထားပါတယ်ရှင်။